လွတ်လပ်စွာပြောဆိုခွင့်လွတ်လပ်စွာထုတ်ဖော်တင်ပြခွင့်မရှိအောင်အကြမ်းဖက်သမားတွေကလှုပ်ဆောင်မှာကိုခွင့်ပြုမှာမဟုတ်ဘူးလို့အမေရိကန်သမ္မတဘရက်အိုဘားမားနဲ့ဗြိတိန်ဝန်ကြီးချုပ်ဒေးဗစ်ကင်မရွန်တို့ကပြောဆိုလိုက်ပါတယ်။နိုင်ငံကောင်ဆောင်တို့ရဲ့ပူတွဲရေးသားထုတ်ပြန်ချက်ကိုဗြိတိန်နိုင်ငံချုပ် The Times of London သတင်းစာမှပုံနှိပ်ဖော်ပြထားပါတယ်။ကောင်ဆောင်တို့ဦးတို့ကဒီရင်ဆိုင်တဲ့လူသက်သမားတွေနဲ့သူတို့ရဲ့လူရဆွဲပြောနေတဲ့အကြံဉာဏ်တွေကိုချေမွန်းပစ်မယ်လို့ကတိပေးပြောကြားခဲ့ကြပါတယ်။အစွန်းရောက်အကြမ်းဖက်သမားတွေဟာသူဦးချင်းဖြစ်စေ Al-Qaeda လို IS လို့တမမဟုတ် Boko Haram လို့သူနဲ့ပဲဖြစ်စီသူတို့ကိုကဘာသူကဘာသားတွေကကြောက်ရွံ့မှာမဟုတ်ဘူးလို့ကောင်းဆောင်နှယောက်တို့ရဲ့ပူတွဲထုတ်ပြန်ချက်မှာဖော်ပြထားပါတယ်။ဒီဖော်ပြချက်ဟာအရင်သတင်းဘက်ကပြင်တဲ့နိုင်ငံကတယောဇာရီရေးသားထုတ်ဝေတဲ့ Charlie Hebdo မဂ္ဂဇင်းကိုအကြံဖက်တက်ခဲခံရပြီးထုတ်ပြန်လိုက်တာပါ။ American သမ္မတအနေနဲ့ Britain ဝန်ကြီးချုပ် David Cameron ကိုကြာတာပြင်းနေမှာအင်ဂျီရောမှာအလုပ်သဘောညစာတိခင်ပေးဖို့ရှိနေပါတယ်။တောက်ကြနေမှာတော့ကောင်းဆောင်တို့ရောကဆက်ပြီးဆွေးနွေးဖို့ရှိနေပါတယ်။ကြအပြင် Ukraine နိုင်ငံပေါ်ရုရှားနိုင်ငံရဲ့အပြုအမူနဲ့ပတ်သက်လို့တန်တမာနီလန်းရဖိအားတွေဆက်ပြီးသွားမယ်အကြောင်းကိုလည်းသူတို့နှူးပူတွဲထုတ်ပြန်ချက်မှာဖော်ပြသွားပါရရှင်။